ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရာစီးမင်းနဲ့ပတ်သက်ပြီးသတင်းမှားတွေထုတ်လွှင့်တဲ့စစ်စီရေးတရက်တရုတ်နိုင်ငံကလှုပ်ဆောင်နေတဲ့အပေါ် G7 နိုင်ငံတွေကတသဘောတည်းရှိကြတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။ကမ္ဘာစစ်မှုဖွံ့ဖြိုးပြီးနိုင်ငံ9နိုင်ငံအုပ်စု G7 နိုင်ငံတွေရဲ့နိုင်ငံရဲ့ဝန်ကြီးတွေအကြားဗုဒ္ဓနေ့ကတယ်လီကွန်ဖရင့်စ်ဆွေးနွေးပွဲမှာအခုလိုဒဇိန်တဝန်းနဲ့ရှိကြောင်းပြသခဲ့တာလို့ဆိုပါတယ်။အမေရိကန်နိုင်ငံပစ္စပတ်မြို့မှာကျင်းပဖို့ရှိတဲ့အစည်းအဝေးကိုကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်အမေရိကန်တို့ဖျက်သိမ်းခဲ့ပြီးအခုလိုတယ်လီကွန်ဖရင့်စ်နဲ့အစည်းအဝေးလုပ်ခဲ့တာပါ။ဝန်ကြီးပုံပြူရဟာသူ့အခေါ်ဝူဟန်ဗိုင်းရပ်စ်လို့ခေါ်တဲ့ဗိုင်းရပ်စ်ပြန့်နှံ့နေမှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံပေါ်ပြင်းပြင်းထန်ထန်ဝေဖန်နေသေးပါ။တကယ်ဖြစ်နေတာတွေကလည်းလမ်းလွဲပစ်ဖို့သတင်းမှားတွေကိုတရုတ်ကွန်မြူနစ်ပါတီကထုတ်လွှင့်နေတာဒီမတဲ့အစည်းအဝေးမှာပါဝင်ခဲ့တဲ့နိုင်ငံတွေအားလုံးနဲ့နဲ့သိမြင်နေကြတယ်လို့လည်းသူကပြောပါတယ်။ဒီဗိုင်းရပ်စ်ပြန့်နှံ့မှုရဲ့နောက်ကွယ်မှာအမေရိကန်ပြည်ထောင်စုရှိနေတယ်ဆိုပြီးလူမှုမီဒီယာတွေကတစင်သတင်းမှားတွေထုတ်လွှင့်နေတာကိုတရုတ်ကွန်မြူနစ်ပါတီကဆက်လက်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။G7 အုပ်စုနိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးကိုအမေရိကန်နဲ့တရုတ်နိုင်ငံစလုံးပါဝင်တဲ့ G20 ကောင်ဆောင်တွေရဲ့ထိပ်သီးအစည်းအဝေးမလုပ်ခင်တရက်အလိုမှာလုပ်ခဲ့တာပါ။အာဖဂနစ္စတန်ကဘူးမြို့မှာလူနည်းလူစစ်ဘာသာဝင်ဖျားကြောင်တစ်ခုကိုအသေးခံဘုံးခွဲသမား၄ဦးကဗုဒ္ဓဘုရားကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ25ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ကဘူးမြို့လယ်ပိုင်းမှာအဲ့ဒီလိုဘုံးခွဲတိုက်ခိုက်မှုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့IS အစိုးရအဖွဲ့ကပြောလိုက်တဲ့အကြောင်းကိုလည်းမွတ်စလင်အစိုးရ Jihadist Media တွေကိုစောင့်ကြည့်ပါသက်ပြန်တဲ့ Site Intelligent Group ရဲ့အစိုးရသိရပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးချင်းမနေ့အစောပိုင်းမှာပဲအာဖဂန်လူကြိုးရေးတပ်ဖွဲ့တွေကအဲ့ဒီဖျားကြောင်ကိုရောက်ရှိလာခဲ့ပြီးတဲ့နောက်9နိုင်လောက်ကြာမှဘုံးခွဲတိုက်ခိုက်သူတွေကိုအသေးဖမ်းဆီးရမိခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရ Tariq Aryan ကပြောပါတယ်။ဖျားကြောင်တဲ့ပိတ်မိနေတဲ့ကုသူတွေကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့သူကပြောပါတယ်။အပြန်လည်တိုက်ခိုက်မှုအတွင်းဖျားကြောင်နဲ့ဖျားကြောင်ဘေးကအတင်းတိုက်တဲ့လူ150လောက်ပိတ်မိနေခဲ့တာလို့လူထဲစုစစ်ဘာသာဝင်လွှတ်တော်အမတ်တူက VOA ကိုပြောပါတယ်။တာလီဘန်စစ်သွေးကြတွေကဒီတိုက်ခိုက်မှုမှာသူတို့မပါဝင်ဘူးလို့လည်းညင်းဆိုပါတယ်။အခုနောက်ပိုင်းနှစ်တွေအတွင်းအာဖဂန်မှာရှိတဲ့လူထဲစုစစ်တွေနဲ့ဟိန္ဒူဘာသာဝင်တွေကို IS အစိုးရအဖွဲ့တွေကအပြစ်မှတ်ထားတိုက်ခိုက်လေးရှိပါတယ်။2018ခုနှစ်တုန်းကနိုင်ငံအရှေ့ပိုင်းဂျလာလာဘတ်မှာအထူးခံဘုံးခွဲသမားတူတိုက်ခတ်ခဲ့တဲ့အတွက်လူ2ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။တရုတ်နိုင်ငံရဲ့ Digital သရှုလုံမှုတွေမကြသေးမီကာလအတွင်းတရှိန်ထိုးမြင့်တက်လာခဲ့တာကိုတွေ့ရတယ်လို့ American Cyber လုံခြုံရေးဆိုင်ရာကြွန့်ကျင်သူအဖွဲ့တစ်ဖွဲ့ကဗုဒ္ဓဟူးနေ့ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါစတင်ဖြစ်ပွားပြီးဇန်နဝါရီလနောက်ပိုင်းမှာတန်တရားရှိဖွယ်တရုတ်အုပ်စုတစုကစိုက်ဘာတရုတ်အသစ်လုပ်တာတွေကိုအဲ့ဒီကြွန့်ကျင်သူအဖွဲ့ကလေ့လာတွေ့ရှိခဲ့ရတာပါဇန်နဝါရီလ20ရက်နေ့ကစပြီး APT41 လို့ခေါ်တဲ့ဟက်ကာအုပ်စုတစုရဲ့လှုပ်ရှားမှုတွေတဟုန်တို့မြင့်တက်လာခဲ့တယ်လို့လည်း American Cyber လုံခြုံရေးကြွန့်ကျင်သူအဖွဲ့ FireEye ကပြောပါတယ် APT41 အုပ်စုဟာဈေးဝယ်သူတွေ၊ကွန်ပျူတာထုတ်လုပ်တွေနဲ့မီဒီယာအဖွဲ့အစည်းတွေကစလို့ကျန်းမာရေးအဖွဲ့အစည်းတွေနဲ့ပရဟိတလုပ်ငန်းတွေကိုပိတ်မှတ်ထားတချို့လုပ်ခဲ့တယ်လို့လည်း FireEye ကပြောပါတယ်။ဒီလိုတချို့လုပ်မှုတွေမြင့်တက်လာခဲ့ရတဲ့အကြောင်းရင်းတော်တော်များများရှိနေမှာဖြစ်ပြီးအဲ့ဒီထဲတရုတ်နဲ့အမေရိကန်တို့ဖြစ်ပွားနေတဲ့ကုန်သွယ်စစ်ပွဲနဲ့လက်တလောကိုရိုနာဗိုင်းရပ်စ်ကြောင့်အငြင်းပွားနေတဲ့အကြောင်းရင်းတွေလည်းပါဝင်လိမ့်မယ်လို့လည်းဆိုပါတယ်ခင်ဗျာ။ရုရှားနိုင်ငံမှာဧပြီ22ရက်နေ့မှာကျင်းပမယ့်အခြေခံဥပဒေပြင်ဆင်ရေးတနင်္ဂနွေလုံးအတိုင်းအတာနဲ့လုပ်မယ့်ဆန္ဒခံရေးပွဲကိုသမ္မတဗလာဒီမီယာပူတင်ကရက်ရွှေ့ဆိုင်လိုက်ပါတယ်။ရုရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာနေတဲ့အတွက်အခုလိုရက်ရွှေ့ဆိုင်လိုက်ရတာပါ။ဒီအခြေခံဥပဒေပြင်ဆင်ချက်ကိုအတည်ပြုနိုင်ခဲ့ရင်သမ္မတပူတင်ရဲ့ယာရုသက်တမ်း2036ခုနှစ်တည်တူးမြတ်ပေးနိုင်မှာဖြစ်ပါတယ်။ကျမရဲ့ပညာရှင်တွေစီကထောက်ခံချက်တွေပေါ်ပူတည်ပြီးဆန္ဒခံရေးပွဲကျင်းပမယ့်ရက်ကိုဆုံးဖြတ်မယ်လို့သမ္မတပူတင်ကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆန္ဒခံယူပွဲကိုဧပြီ22ရက်နေ့မှာကျင်းပဖို့ပြီးခဲ့တဲ့ဇန်နဝါရီလတွေကကြေညာထားခဲ့တာပါ။နောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျ။